ပြပရောက်မြန်မာနိုင်ငံသားတွေအများပြားနေထိုင်တဲ့အာရှဒေသတွေကစင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ဒီကနေ့ကြိုတင်မဲစတင်ပေးနေပြီဖြစ်ပါတယ်။အောက်တိုဘာလ15ရက်နေ့ကနေ18ရက်နေ့အထိကြိုတင်မဲပေးနိုင်ဖို့ရက်သတ်မှတ်ထားပြီးဒီကနေ့မဲစတင်ပေးရတဲ့ရက်မှာတော့စင်ကာပူနိုင်ငံနေမြန်မာနိုင်ငံသားထောင်နဲ့ချီးပြီးတော့ကြိုတင်မဲပေးခဲ့ကြတယ်လို့ဆိုပါတယ်။ဒီအကြောင်းကိုအောင်ကစုံစမ်းတင်ပြထားပါတယ်ရှင်။
အော်ချဲအရမှာရှိတဲ့မြန်မာတန်ရုံမှာဒီကနေ့မနက်စောပိုင်းကစလို့ကြိုတင်မဲဆန္ဒပေးဖို့စင်ကာပူရောက်မြန်မာတွေထောင်ထဲချီးပြီးတော့စောင့်ဆိုင်းမဲပေးခဲ့ပါတယ်။ကြိုတင်မဲစတင်ပေးနိုင်တဲ့ပထမရက်မှာပဲမဲပေးသူတွေများတဲ့အတွက်နာယီတော်ကြာစောင့်ဆိုင်းပြီးမှမဲပေးခဲ့ရပေမဲ့အလုံးအစင်ပြေခဲ့ပါတယ်လို့မဲပေးသူတူဖြစ်တဲ့ဘူမိအင်ဂျင်နီယာဒေါက်တာအောင်ကူကူဆူကအခုလိုပြောပါတယ
်။အာကျွန်တော်တို့တို့တွေအကုန်လုံးကပေါ်ပေါ်ယွယွပါပဲကျွန်တော်တို့ဟိုဒီအခုညီတွေအကုန်လုံးတို့ဟိုပေးပါတယ်ဟိုမိတာမှန်တယ်မြောက်လဲတို့ပေါ်ပေါ်ယွယွကောင်းမွန်နဲ့တို့ရင်ကြီးပြောပြပါလားဗျဒီတန်ယုံဝန်ထမ်းတွေအနေနဲ့ဘာမှဟိုပြောပြမရှိပါဘူးအဲကျွန်တော်ကတိုင်းရင်းသားမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတုံးပြရရတယ်ပေါ့နော်အဲဒီတိုင်းဒေတာကြီးလွတ်တော်ရဲ့အမျိုးသားလွတ်တော်ရဲ့ပြည်သူလွတ်တော်ရဲ့ကျွန်တော်တုံးကူရပါတယ်ဒါပေမဲ့ကျွန်တော်ရှိမှကြတော့ဘာဖြစ်လဲဆိုတော့အဲကျွန်တော်သူကရှမ်းအမျိုးသမီးတနေစာတိုင်းရင်းသားဆိုတဲ့လူကြောင့်သူ့ကို၄ခုပေးရမယ်ပေါ့ဒါပေမဲ့သူကို၃ခုပဲပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီတာမွေမျိုးနဲ့မြစ်တာမျိုးရဲ့စီးရင်မှာအရှမ်းမပါပါဘူးဆိုပြီးတော့မှအဲသူကသူ့ကိုတုံးခုပဲပေးပါတယ်သူတို့လည်းတန်ယုံဝန်ထမ်းတွေသူတို့လည်းနားလည်ပေးပါပေါ့လေကော်မရှင်ကပို့လိုက်တဲ့စီးရင်ထဲမှာရခိုင်နဲ့ပြည်ရင်ပဲပါလဲရှမ်းတယောက်မှမပါတဲ့အတွက်ကြောင့်မို့လို့သူတို့ကအဲဒီအမျိုးသမီးကိုတော့ဟိုတုံးရပဲပေးလိုက်ပါတ
ယ်ဒါပေမဲ့လည်းမဲပေးဖို့တန်းစီယာမှာစီးစနစ်မကျတဲ့အပြင်ကွန်ပျူတာစနစ်နဲ့ကိုယ်နာမည်ကိုရှာဖွေရတာမဟုတ်တာကြောင့်မလိုအပ်ပဲအချိန်တွေပူကြတယ်လို့စင်ကာပူမှာနေထိုင်တဲ့မမိုအီကအခုလိုပြောပါတယ
် manual ဖြစ်တဲ့အတွက်လူကကိုယ်စီးရင်ထဲမှာပါတော့လဲပဲကောင်တာကို table ပေါ်ကောင်တာရှိကိုရောက်သွားတဲ့အခါကျရင်ကိုယ်နာမည်ပါမပါဘူးဆာရွက်မှာတစ်ခေါက်ကိုယ့်ဘာကိုစစ်ရဗျအဲ့ဆာရွက်ကြီးတွေကိုလှန်ပြီးတော့ဆာရွက်ကလည်းဘယ်လိုလဲဆိုတော့ရက်ွက်ရုံမှာကတ်ထားတဲ့ဆာရွက်တွေကိုဟိုတပ်ပုံရိုက်ထားတဲ့တပုံမျိုးပေါ့နော်တကယ်တမ်းဟိုလိုမျိုးဟို list နဲ့အစအဆုံးစီစဉ်မရှိတရွက်စီသွားတယ်အဲ့မှာနာမည်ကိုရှာရှာပြီးတော့ကိုယ့်နာမည်တွင်ပေးမှာဟိုလက်မှတ်ထိုးရတယ်ပြီးလို့ရှိရင်တို့ကဟိုရန်ကုန်တိုင်းဆိုလို့ရှိရင်မဲသုံးခုရမှာပေါ့အဲ့မဲလက်မှတ်သုံးခုကိုတို့ထုတ်ပေးရထုတ်ပေးရနေရာမှာရန်ကုန်တိုင်းအလုံးမျိုးနဲ့ဌာနရက်ွက်ဆိုတာတိုင်းဒေသကြီးတက်လားနှစ်လားကိုတို့ဆက်ချင်းမသိဘူးသိချာမသိဘူးမတိရတဲ့ဘယ်အိတ်ထံမှာသူတို့ရှာရမှန်းသူတို့နည်းနည်းအလုပ်လုပ်တယ်ပေါ့
ကိုယ့်ရဲ့ဆန္ဒမဲတပြားနဲ့နိုင်ငံအပြောင်းလဲဖြစ်အောင်ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့အခုလိုအချိန်ယူပြီးတော့ဆန္ဒမဲလာရောက်ပေးတာဖြစ်ပေမဲ့ဒီကိုယ့်ရဲ့မဲတွေကိုဘလို့ပုံစံမျိုးနဲ့ရည်တွက်မှလဲဆိုတာကိုသေချာမသိတဲ့အတွက်ဆိုရင်လေလို့မတ်မို့ဤနဲ့မတ်စိုးတင်ဇာလက်ကအခုလိုပြောပါတယ
်မဲတွေကိုရသွားလို့ရှိရင်ဘလို့ပုံစံနဲ့ကောက်မယ်ဘလို့ပုံစံနဲ့ဘယ်နေရာမှာကောက်မယ်ဘလို့ပြန်ခွဲမယ်ဆိုတာကိုမတိရတဲ့အတွက်စိတ်တော်စိတ်ထဲမှာ100% တင်နိုင်မှုမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့အခုမဲတွေကိုကောင်တာတွေခွဲထားတယ်။ဒါမှမဟုတ်တကယ်တမ်းမဲပုံက၄ပုံပဲချထားပြီးတော့ခွဲထားတဲ့ကောင်တာတွေက၄ပုံပြန်ထည့်တယ်။ဒါတွေကိုဘယ်ကိုပြန်တယ်မလဲ။တည်ပြီးရင်ဘလို့ပြန်ကောက်မလို့မြို့နယ်လိုက်ဘလို့ခွဲထုတ်ပြီးတော့အကောက်အတိအကျဘလို့တိရမလဲဆိုတော့ဘာမှဟို transparency မရှိဘူး။အဲ့ဒီအတွက်တော့သဘောမကျပါဘူး
။မဲပုံကြီးချထားတာပေါ့နော်။မထည့်လိုက်တာပဲ။ဒါပေမဲ့ strap လို့မှညီမရန်စိုးရင်မှလည်းအမှန်တိုင်းပြောလို့ရှိတယ်။ဘာလို့ security ညီမတို့မမြင်ရအောင်လေဒီဟာရဘလို့ processing လုပ်နေလဲဆိုညီမတို့ကသွားပြီးတော့ vote လုပ်လိုက်တာပဲရှိတယ်အနောက်ကဘလို့ပြန်ပို့မယ် process လုပ်မယ်ဆိုတာက information ညီမဘာမှမသိအောင
်ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်ဖို့ပုံစံ15လျှောက်လောက်ကိုတင်ပြီးတော့ခွင့်ပြုချက်ကြိုတင်ရယူရတာပါဒါပေမဲ့လည်းဒီလိုပုံစံ15တင်တဲ့သူတွေတိုင်းမဲပေးခွင့်မရဘူးလို့စင်ကာပူမှာနေထိုင်တဲ့ဒေါက်တာအောင်ကိုကိုဆူကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
ဟုတ်ပါတယ်ကျွန်တော်ရှိမှနောက်ကောင်မလေးတယောက်ပါသူကကြတော့သူတင်ထားတဲ့ပုံစံ15တင်ထားတယ်သူမဲစင်မှာသူ့နာမည်ပါမလားဘူးဒါပေမဲ့သူလာတန်းစီတဲ့သူဒီမှာစ조사တယ်တန်ယုံကဒီဝန်ထမ်းတွေကပြောပါတယ်ကောင်တာမှာတွားမေးကြည့်ပါအဲ့မှာပြောပြကြည့်စီးရင်စီလာရှာကြည့်ပါပေါ့တကယ်လို့မရဘူးဆိုလို့ရှိလို့ရှိရင်တော့သူတို့ကိုနားလဲပြီးတော့မှကြည့်ကြည့်ပြူပြန်ထွက်သွားပေးပါလို့ပြောပါတယ်ဒါပေမဲ့ကောင်မလေးကအဲ့လိုပဲသူတို့ပြောတဲ့အတိုင်းတွားပြီးတော့ကောင်တာမှာစွာရှာတယ်မပါဘူးမပါတဲ့အတွက်ကြောင့်သူပြန်သွားရပါတယ်သူမဲပေးလို့မရပါဘူးဗျအားတော့ဟိုပြောမပြနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွေအကုန်လုံးကလည်းဒီနိုင်ငံသားမှာဒီစင်ကာပူမှာရှိနေတဲ့လူတွေနိုင်ငံသားမှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီပြောင်းလဲခြင်းကိုလိုလားနေတဲ့လူတွေပေါ့ဒါကြောင့်မို့ပြောင်းလဲခြင်းကိုလှုပ်ပေးမယ်ဒါဟိုပါတီကိုကျွန်တော်တို့ကပေးခြင်းကြတာလေအဲ့တော့မပေးလိုက်ရဘူးဆိုတဲ့အတွက်ကြောင့်ဒါကျွန်တော်တို့ကတော်တော်ကြီးကိုနစ်နာတယ်လို့ထင်ပါတယ်ဗျ
အာရှဒေသရင်းကစင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေမှာအော်တိုဘာလ15ရက်ကနေ18ရက်နေ့အထိကြိုတင်မဲဆန္ဒပေးနိုင်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုမျိုးရောမှာရှိတဲ့မြန်မာတန်ယုံရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုကြိုတင်မဲပေးဖို့ပုံစံ15ဖြစ်ဆက်ခဲ့ပေမဲ့မဲပေးခွင့်အမည်စင်းထဲမှာမပါတဲ့သူတွေအနေနဲ့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုတက်ရိုက်ဆက်သွယ်မေးမြန်းဖို့ဆိုပြီးတော့ဖော်ပြထားပါတယ်။ ဒါ့အပြင်မြန်မာနိုင်ငံသားတွေတန်းတဲ့ချီနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာလဲကြိုတင်မဲပေးနိုင်သူ962ဦးသာရှိတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ။